တော်တာရှင်မိဘပြည်သူများရှင်ပြီးခဲ့တဲ့အပတ်ရဲ့နိုင်ငံတော်တက်စီတို့ဆိုတဲ့ကဏ္ဍမှာကျမတို့ရဲ့ပြည်သူလူထုကြုံတွေ့နေရတဲ့လူမှုစီးပွားဆိုင်ရာနေ့စဉ်ပြဿနာများကိုရေဘူးရခြုံငုံပြောပြပြခဲ့ပါတယ်။တကယ်တော့ဒီနေ့ကြုံတွေ့နေရတဲ့ပြဿနာများရဲ့အရင်းမြစ်ဟာတပါတီအာဏာရှင်စနစ်ရဲ့တကားပိတ်ဝါဒ26နှစ်ကြာအမှားနဲ့1988ကစတင်တဲ့တပ်မတော်အုပ်ချုပ်ရေးစနစ်နဲ့အတူပါလာတဲ့ခရိုနီစီးပွားရေးစနစ်ကြောင့်လို့ပြည်သူများစွာကယုံကြည်ကြပါတယ်ရှင်။သူတို့ရဲ့ယုံကြည်ချက်ကိုတက်တည်ပြဖို့အတွက် 2012 ကြားပြရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေမှာဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD ပါတီကိုတခဲနဲ့လူထုကလှိုက်လိုက်လဲလဲရွေးချယ်တင်မြှောက်ခဲ့ကြပါတယ်။အမှန်တကယ်ပြောင်းလဲဖို့ NLD ကိုမဲပေးဖို့ဆိုတဲ့တက်လှမ်းတန်းကိုရဲရဲကြီးကြွေးကြော်ပြီးအာဏာရလာတဲ့အစိုးရအဖွဲ့ဟာမျောလင့်ထားတဲ့အတိုင်းစိန်ခေါ်မှုများစွာကိုရင်ဆိုင်နေရပြီဖြစ်ပါတယ်။2015ရွေးကောက်ပွဲရဲ့ရလက်အနေနဲ့အခုဆိုရင်ဝန်ကြီးဌာန22ခုမှာ19ခုကိုဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့အရတားအစိုးရကရာနှုန်းဖြင့်ဥဆောင်ခွင့်ရရှိပြီဖြစ်ပါတယ်။ရက်သား85ရာခိုင်နှုန်းပါဝင်တဲ့လွှတ်တော်များရဲ့တက်တန်းလဲတစ်နှစ်ပြည့်ခဲ့ပြီဖြစ်သလိုအရတားအစိုးရလည်းတစ်နှစ်ပြည့်တော်မှာဖြစ်ပါတယ်ရှင်။ပြည်သူများကလည်းတည်သာထင်ရှားတဲ့အပြောင်းလဲများကိုမျှော်လင့်တန်းတနေခြင်းဖြစ်ပါတယ်ရှင်။ပြည်သူတွေအတွက်တည်သာထင်ရှားတဲ့လူမှုစီးပွားဘဝတိုးတက်ပြောင်းလဲမှုတွေကိုကြံရှိတဲ့အစိုးရတက်တန်း၄နှစ်တာကာလမှာပေါ်ပေါက်လာဖို့ဟာ NLD ပါတီအတွက်အလွန်အရေးကြီးပါတယ်။ရတအစိုးရရဲ့ဝင်ကြီးတွေယုံထိုင်နေရတာနေပြည်တော်မှာဖြစ်ပါတယ်။ဘလောက်ပဲရေချင်းပြေဝတဲ့ခေါင်းဆောင်များဖြစ်ပါစေ။နေပြည်တော်နဲ့မိုင်ပေါင်းရာချီဝေးတဲ့ဒေသတွေရဲ့မြေပြင်အခြေအနေတွေကိုအမှန်တိုင်းနားလည်သဘောပေါက်ဖို့ခဲယဉ်းမှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရ2011ကစပြီးပြည်သူတွေအနာကိုတိုင်းဒေသကြီးပြည်နယ်အစိုးရနဲ့လွှတ်တော်များရောက်ရှိလာခဲ့ပါတယ်။ပြည်ထောင်စုအစိုးရအပြင်ပြည်ထောင်စုလွှတ်တော်နှင့်တိုင်းနယ်ပြည်နယ်အစိုးရ14ခုနဲ့တိုင်းနယ်ပြည်နယ်လွှတ်တော်14ခုပေါ်ပေါက်လာခဲ့ပါတယ်။ဒါကြောင့်မို့ပြည်သူလူထုနဲ့အစိုးရဟာပထဝီဝင်အနေထားရ2010မတိုင်ခင်ကထက်စရင်ပုံမိုနီးကပ်လာခဲ့ကြပါတယ်။သို့တော်လည်းပဲတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရများအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပေးထားတဲ့လုပ်ပိုင်ခွင့်တွေကိုတောင်မှအပြည့်အဝလုပ်ပိုင်ခွင့်မရကြဘူးဆိုတဲ့ညီညွတ်တန်းတွေပြီးခဲ့တဲ့အစိုးရတက်တန်း9နှစ်အတွင်းစူညံစွာကြားသိခဲ့ကြရပြီးဖြစ်ပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အများစုဟာလည်းအစိုးရရဲ့ထိန်းချုပ်မှုအောက်မှာပဲရှင်သန်ခဲ့ကြရပါတယ်။ခြုံပြီးပြောရရင်တော့တိုင်းနယ်ပြည်နယ်အဆင့်မှာလွှတ်တော်များဟာအစိုးရများကိုကောင်းမွန်စွာထိန်းချောင်းနိုင်ခြင်းမရှိခဲ့ကြပါဘူးရှင်။အကျိုးဆက်အနေနဲ့ကျမတို့ရဲ့ပြည်သူများဟာအရင်ကထက်ပြောရေးဆိုခွင့်လွတ်လပ်လာတာတွေတယ်လီဖုန်းတွေဈေးသက်သာစွာနဲ့ရလာခဲ့တာတွေကားတက်တွေစီးနိုင်ကြတာတွေကလွင်ရင်တိသာထင်ရှားတဲ့အပြောင်းလဲကိုမခံစားခဲ့ကြရပါဘူးထပ်ပြီးရှင်းအောင်ပြောရရင်ပြည်တော်စုအစိုးရကဖန်တီးပေးတဲ့ပြောင်းလဲအချို့ကသာပြည်သူတွေရရှိပြီးတိုင်းနယ်ပြည်နယ်အစိုးရနဲ့လွှတ်တော်များကဖန်တီးပေးနိုင်ခဲ့တဲ့အပြောင်းလဲများဟာပြီးခဲ့တဲ့9နှစ်အတွင်းနေပါလာပါတယ်ရှင်ချွင်းချက်အနေနဲ့ကတော့တိုင်းနယ်ပြည်နယ်အချို့မှာပြည်သူလူထုလိုမရှိတဲ့စီမံကိန်းအချို့ကိုရပ်ဆိုင်နိုင်ခဲ့တာတွေတော့ရှိလာခဲ့ပါတယ်2016မှာတက်လာတဲ့ရက်သားအစိုးရအနေနဲ့အခြေခံပြည်သူလူထုရဲ့လူမှုစီးပွားဘဝအခြေအနေကိုသိသာထင်ရှားတဲ့ပြောင်းလဲမှုတွေဖန်တီးခြင်းနဲ့ဆိုရင်လက်ရှိတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရလွှတ်တော်များမှာပြည်သူကိုယ်စားလှယ်တွေပါဝင်ခွင့်ရနေပြီဆိုတာတခုတည်းနဲ့တော့မလုံလောက်ပါဘူးရှင်။တန့်ရှင်းတဲ့အစိုးရအဖွဲ့ကိုရရှိရုံနဲ့ပြဿနာများကိုဖြေရှင်းလို့မရသေးပါဘူးရှင်။ကြုံတွေ့နေရတဲ့ဒီအချက်တဲတွေကိုအခွင့်အလမ်းတွေဖြစ်ပြောင်းလဲကြဖို့နိုင်ငံတော်နဲ့မိဘပြည်သူလူငယ်လူရယ်များကိုတိုက်တွန်းလိုပါတယ်ရှင်။အမှန်တကယ်ပြောင်းလဲနိုင်ဖို့ဆိုရင်အခွင့်အလမ်းတွေရှာကြရမှာဖြစ်ပါတယ်။ကဲ၊ကျမတို့မှာဘာအခွင့်အလမ်းတွေရှိနေပါသလဲ။အစိုးရနဲ့လွှတ်တော်တွေအနေနဲ့ကတော့ပြည်သူလူထုထောက်ခံမှုကိုအမြင့်ဆုံးရရှိထားတာဖြစ်တာမို့ဒီအချိန်ဟာပြုပြင်ပြောင်းလဲမှုများကိုပြက်ပြက်သားသားစတင်ဖို့မဟာအခွင့်အလမ်းကြီးရှိနေပါတယ်။အစိုးရရဲ့အားနည်းချက်ပေါ်ပေါက်လာခဲ့ရင်တော့ပြည်သူလူထုကနားနဲ့ခွလုတ်ပေးပြီးတအားသဖြင့်ဝိုင်းဝန်းကူညီကြတာဖြစ်ပါတယ်။ဒီတစ်ချက်ကိုရန်ကုန်တိုင်းဒေသကြီးအစိုးရကစီစဉ်လိုက်တဲ့ YBS စီမံကိန်းမှာထင်ရှားစွာတွေ့မြင်ရပြီးဖြစ်ပါတယ်။အဲ့ဒီလိုလူထုထောက်ခံမှုမြင့်မားပြီးအရှိန်ရနေချိန်မှာပြည်သူကြားကပေါက်ဖွားလာမဲ့ပြည်သူအခြေပြုဒေသန္တရအစိုးရငယ်များပေါ်ပေါက်လာဖို့အစိုးရနှင့်လွှတ်တော်များကဦးဆောင်စူးစမ်းကြရပါမယ်။တ တကယ်တော့ပြည်သူကြားကပြဿနာတော်တော်များများကိုပြည်သူအခြေပြုဒီမိုကရက်တစ်ဒေသန္တရအစိုးရများဖန်တီးခြင်းဖြင့်ဖြေရှင်းနိုင်ပါတယ်ဆိုတာကိုလေးလေးနက်နက်အကြံပြုတင်ပြလိုပါတယ်။နောက်ဘက်ကစပြီးဒေသန္တရအစိုးရဆိုတာဘာလဲ။သူတို့ကိုဘလို့ဖန်တီးနိုင်လဲ။သူတို့ကပြည်သူလူထုအတွက်ဘလို့အပြောင်းလဲတွေလုပ်ပေးနိုင်လဲဆိုတာကိုဆက်လက်တင်ပြသွားပါမယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားလေးစားလျက်ကျမညညိုသိမ်းပါရှင်။